စင်ကိုနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့ချမှတ်ထားတဲ့ကန့်သတ်ချက်တချို့ကိုရှေ့လာမဲ့သတင်းပတ်တွေကစပြီးတော့ဖြေလျှော့ပေးသွားမှာဖြစ်တယ်လို့အာဏာပိုင်တွေကဒီနေ့မှပြောလိုက်ပါတယ်။အင်္ဂလန်ကနေလာအလုပ်လုပ်ကြတဲ့သူတွေစားမှာဗိုင်းရပ်စ်ကူးစက်မှုတွေတိုးနေပေမဲ့လည်းတိုင်းပြည်ရဲ့စီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်ဖို့ကြိုးပမ်းတဲ့အနေနဲ့အချို့စီးပွားရေးလုပ်ငန်းတွေကိုမေလ12ရက်နေ့ကစပြီးတော့ပြန်ဖွင့်သွားမှာဖြစ်ပါတယ်။အဲ့ဒီမှာအိနေမှာအခြေစိုက်ပြီးလုပ်တဲ့စီးပွားရေးလုပ်ငန်းတွေသာသာကုန်ထုတ်လုပ်တဲ့လုပ်ငန်းတွေလက်လီဆိုင်တွေအဝတ်လျှော်ဆိုင်တွေကိစ္စအစာရောင်းတဲ့ဆိုင်တွေနဲ့သပိုင်းချက်ဆိုင်တွေလည်းပေါင်းပါတယ်။ဒါပြင်တချို့ចောင်းသားတွေလည်းမီလ19ရက်နေ့ကစပြီးတော့ចောင်းပြန်တက်မှာဖြစ်ပြီးတော့ပြန်တက်တဲ့ခါမှာတော့လူအနည်းငယ်နဲ့အုပ်စု၄တွေဖွဲ့ပြီးတက်မှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်စင်ကာပူမှာပြီးခဲ့တဲ့မတ်လကစပြီးလူတွေကိုနှလားကြအပြင်မထွက်ပဲနေဖို့အမိန့်ထုတ်ခဲ့တာဖြစ်ပြီးတော့ရုံးနေတဲ့စီးပွားရေးလုပ်ငန်းတွေပိတ်ထားခဲ့တာကြောင့်စင်ကာပူဟာ55နှစ်အတွင်းမှာအဆိုးအဝါဆုံးစီးပွားရေးကျဆင်းမှုနဲ့ရပ်ဆိုင်နေရပါတယ်။ဒီကမှာဒီနေ့ဗိုင်းရပ်စ်ကူးစက်ခံသူ448ယောက်ရှိပြီးတော့ဒါဟာနှစ်ပတ်အတွင်းနေ့စဉ်ကူးစက်မှုနှုန်းအနည်းဆုံးလည်းဖြစ်ပါတယ်။အများစုကအဆောင်တွေမှာနေကြတဲ့နိုင်ငံသားကအလုပ်လာလုပ်ကြတဲ့သူတွေဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါကြောင့်အခုဆိုရင်ဒီကမှာရောဂါကူးစက်ခံသူစုစုပေါင်း 18,500 ကျော်နဲ့တည်ဆုံးသူ16ယောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။